စစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့ကလေးကဖေဖော်ဝါရီလ17ရက်နေ့အထိဆိုရင်ဆန္ဒသိမ်းမှုကိုနီးမျိုးမျိုးနဲ့ဆန့်ကျင်တာကြောင့်ဖမ်းဆီးခံရသူ၊ဆွဲချက်တင်ခံရသူ၊ဒါမှမဟုတ်အကျဉ်းချခံရသူစုစုပေါင်း988ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီလက်ချက်ကြောင့်တိုက်ဆုံမှုအရေအတွက်က1549ယောက်ရှိပြီလို့လည်း ABB ကပြောပါတယ်။စစ်ကောင်စီကဖမ်းဆီးတာတွေနှိမ့်ဆက်ညှဉ်းပန်းပြီးတော့တပစ်တာတွေလမ်းမှာပစ်တက်တာတွေနိုင်ငံတော်မှာနေစဉ်လိုဆက်လုပ်နေတယ်လို့အာဏာသိမ်းမှုကိုစန့်ကျင်ကောက်ကွက်သူတွေကလည်းဒီလမ်းမျိုးမျိုးနဲ့ဆက်ပြီးစန့်ကျင်နေကြဆဲပါနိုင်ငံတွင်းဒေသတချို့မှာငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေဒီကနေ့အချိန်ထိဆက်ရှိနေတယ်လို့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့တွေကိုဘုံခွဲတိုက်ခိုက်တာတွေလက်နက်ကင်ဝင်တိုက်တာတွေလည်းဒေသတချို့မှာအပြင်းထန်ဆက်ဖြစ်နေပါတယ်တိုက်ပွဲပြင်းထန်ဖြစ်တဲ့ဒေသတွေမှာဒေသခံတွေဖမ်းဆီးခံရတာမီးရှို့တတ်တာအပါအဝင်ညီလန်းမျိုးမျိုးနဲ့တပ်ဖြတ်ခံရတာအရသာတွေရဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရတာပိုင်းဆိုင်ပစ္စည်းတွေအတင်းအဓမ္မလူယူခံရတာတွေရှိနေတယ်လို့ဝေယုဆွန့်ထွက်ပြေးရသူအခြေအတွက်ဟာလည်းတိတ်နဲ့ကြီးရှိနေပြီဖြစ်ပါတယ်ဒီကနေ့မှာစစ်ကောင်စီက85နှစ်မြောက်ပြည်တော်စုနေအခမ်းအနားဆိုပြီးနေပြည်တော်မှာကျင်းပခဲ့ပြီးတော့ရန်ကုန်မြို့ကမြို့နယ်အတော်များများမှာမိုဘိုင်းဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ထားပါတယ်ခင်ဗျာ